ထိုင်းမြန်မာနယ်စပ်မဲဟောင်ဆောင်ပြည်နယ်မဲစရင်ဒေသကတန်လွင်မြစ်အတွင်းမှာခုံမောင်းသွားနေတဲ့ထိုင်းနယ်ခြားစောက်ရဲတပ်ဖွဲ့ရဲ့စစ်ရင်တစင်းကိုမြန်မာစစ်တပ်ဘက်ကပစ်ခတ်ခဲ့ပါတယ်။ထိုင်းအလံလွှင့်ထူထားတဲ့ဒီဆက်လီကိုမြန်မာဘက်ကပစ်ခတ်တာဟာစစ်ဆေးဖို့တားတဲ့သဘောဖြစ်တယ်လို့ထိုင်းဘက်ကတော့ပြောပါတယ်။မြန်မာဘက်ခြမ်းတန်လွင်မြစ်ကမ်းမှာတောင့်တင်နေတဲ့ကရင်ဒုက္ခသည်တွေကိုထောက်ပံ့ရေးပစ္စည်းတွေသွားပေးတဲ့ဆက်လီတစည်းကိုလည်းမြန်မာတပ်ဖက်ကဒီရက်ပိုင်းမှာပစ်ခတ်ခဲ့ပါသေးတယ်။အကြောင်းဆုံးကိုတော့ထိုင်းခြေဆိုင်သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်
။မြန်မာနဲ့ထိုင်းနိုင်ငံနယ်စပ်တန်လွင်မြစ်ထဲသွားနေတဲ့ထိုင်းနယ်ခြားစောက်တပ်330ကရဲတပ်ဖွဲ့ဝင်တွေစီးလာတဲ့စက်လီတစဉ်အီဘီလာ22ရက်နေ့ကပြစ်ခတ်ခံရတယ်ဆိုတာကိုအမှတ်330နယ်ခြားစောက်ရဲတပ်ဖွဲ့အကြီးအကဲနီရန်ချန်ရာရက်ကဒီကနေ့အတည်ပြုခဲ့ပါတယ်။ထိုင်းနိုင်ငံမေအောင်ဆောင်ပြည်နယ်ဘန်ကထာဖန်ကျေးရွာနီးမြန်မာဘက်ကတော့မဲခါထာခေါ်မဲတရိတ်ကလုဖက်မှာပြစ်ခတ်ခံရတာဖြစ်ပါတယ်။စစ်ကောင်စီတပ်တွေကမြန်မာဘက်အချမ်းကနေလှမ်းပစ်ခတ်မှုအတွင်းထိခိုက်ဒဏ်ရာရမှုမရှိသလိုထိုင်းဘက်ကပြန်လည်ပစ်ခတ်တာမျိုးလည်းမရှိခဲ့ဘူးလို့လည်းဆိုပါတယ်။ထိုင်းအလံလွှင့်ထူထားတဲ့စက်လီကိုပစ်ခတ်တာဟာချင်းချောက်ပစ်ခတ်တာမဟုတ်ပဲစစ်ဆေးဖို့ရက်တက်ခိုင်းတဲ့အနေနဲ့သတိပေးပစ်ခတ်တာလို့လည်းအမှတ်330ရဲ့ထိုင်းရဲမှုကထုတ်ပြန်ပြောဆိုခဲ့ပါတယ်။ထိုင်းနယ်ခြားစောက်ယူနီဖောင်းဝတ်နဲ့ရဲတပ်ဖွဲ့ဝင်၄ယောက်ပါလာတဲ့စက်လီကိုမြန်မာတပ်တွေဘက်ကတနအီခန့်စစ်ဆေးပြီးမှပြန်လည်ထွက်ခွာခွင့်ပြုခဲ့တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြထားပါတယ်။အခုလိုမျိုးဖြစ်ရဖြစ်ပွားခဲ့ပြီးတဲ့နောက်နှစ်နိုင်ငံကြားကတန်လွင်မြစ်ထဲမှာအကျိုးတူခွဲဝေသွားလာလုပ်ကင်စားတောင့်နေတဲ့ထိုင်းဆက်လီတွေကိုနောက်ထပ်ပြစ်ခတ်တာမျိုးတွေမလုပ်ဖို့အတွက် TBC နှစ်နိုင်ငံနယ်ကြားကော်မတီသဘောတူညီချက်တွေကိုလိုက်နာဖို့အတွက်နှစ်နိုင်ငံနယ်စပ်အာဏာပိုင်တွေကဆွေးနွေးညှိနှိုင်းနေကြတယ်ဆိုပြီးထိုင်းနယ်ကြားစောက်ရဲတပ်ဖွဲ့အမှတ်330ကတာဝန်ရှိသူတွေကရှင်းလင်းသွားတာကိုလည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ထိုင်းနယ်ခြားစောက်ဆက်လီကိုမြန်မာတပ်ဖက်ကလှမ်းပစ်တဲ့ဖြစ်ရကြောင်းတန်လွင်မြစ်ထဲသွာလာနေတဲ့ထိုင်းဆက်လီအစီး20ကျော်သွာလာမှုယာယီရဆိုင်ခဲ့ရပါတယ်။ထိုင်းဒေသခံကြီးရွာသားတွေကလည်းသူတို့တွေကိုကာကွယ်ပေးဖို့အတွက်ထိုင်းအနာပိုင်းနေထံမှာတောင်းဆိုခဲ့ကြပါတယ်။အခုလိုမျိုးထိုင်းနယ်ခြားစောက်တပ်ရဲဆက်လီအပြစ်မခံရခင်ထိုင်းရဲသားတွေတွေကိုမြန်မာဘက်ကပစ်ခတ်မှုအပီလာထဲမှာနှစ်ကြိမ်လောက်ဖြစ်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ကရင်လူ့အခွင့်အရေးအုပ်စုရဲ့ပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုပြောပါတယ်။
ဒါတော့သူတို့လောက်သိမှုပေါ့နော်ဘာလို့လဲဆိုလို့ရှိတာပြည်သူတွေတောင်းနေတဲ့လမ်းကြောင်းလည်းဖြစ်တယ်ပေါ့နောက်ပြီးလို့ရှိရင်လည်းသူတို့ကဒီထိုင်းကိုပဲပြည့်ပြည့်ဒီတမပြည်သူလူထုပဲပြည့်ပြည့်ပေါ့ဒါကြတော့ဒီဘယ်လိုပြောမလဲ complex ဖြစ်နိုင်တယ်ဟိုဟာလောက်ဆောင်မှုတွေလည်းဖြစ်တာပေါ့အထူးသဖြင့်သွားလာနေတဲ့ပြည်သူလူထုတွေလည်းမြန်မာပြည်ချင်းအဖြစ်ကဒါဒီလူသူရဲ့လူလာဆိုတာဆန်လာခွင့်ကိုသူတို့ကဒီအိတ်ပြည်တဲ့ပုံမျိုးလေးပေါ့လေအကြရာသူသူတို့နဲ့ထိုင်နဲ့ဘယ်လိုကြံစည်နာဖြစ်လဲဆိုတော့ကျွန်တော်တို့လည်းမပြောတတ်ဘူးပေါ့နော်ဟိုကပြောလို့မရဘူးပေါ့ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ဒါတကယ်ပဲဒါတည်နေမှုမရှိအောင်လှောက်ဆောင်တာနဲ့အတူတူပဲပေါ့လေဒါလို့လည်းဆိုလို့ရှိရင်ဒီလိုမျိုးတနက်နဲ့ချောင်းမှတည်တာဆိုလို့ရှိရင်လည်းလူတွေကသွားလာမြေကြတော့ပေါ့အကြောင်းရုံကြရတာပေါ့
ကရင်ပြည်နယ်ထဲမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေဆက်ဖက်ကိုထပ်ပြေးတိမ်းရှောင်နေကြရတဲ့ကရင်ရွာသားတောင်းတဲ့ချီပြီးတန်လွင်မြစ်ကမ်းနားကဒေသတွေမှာခုတ်လုံနေထိုင်နေကြပါတယ်။စားတောက်နေထိုင်ရေးဒုက္ခဖြစ်နေတဲ့စစ်ပြေးကရင်ဒုက္ခသည်တွေကိုတော့ထိုင်းနိုင်ငံဘက်ကပရဟိတလုပ်သူတွေကကူညီကယ်ဆယ်ရေးပစ္စည်းတွေကိုတန်လွင်မြစ်ကိုဖျက်ပြီးသွားရောက်ပေးဝေခဲ့ပြီးတဲ့နောက်မှာအခုလိုမျိုးမြန်မာစစ်တပ်ဘက်ကထိုင်းဆက်လီတွေကိုလှမ်းပစ်နေတာလည်းဖြစ်ပါရဲ့ရှင်။